င်္ဂလာပါခင်ဗျာ။အင်ကာနီညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမနေ့ကပဲဒီဒေါန်ဆန်းစုကြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကျပ်တဲနဲ့ပတ်သက်ပြီးတော့သူ့ရဲ့မိကုံပြောသွားပါရစေ။ပြောရမယ်ဆိုရင်တော့ပြည်သူပြည်ပအတော်များများကဒီမိကုံကိုမျှော်လင့်တကြီးနဲ့ဘာပြောမလဲဆိုပြီးတော့စောင့်မျှော်နေကြတာပါ။အဲ့တော့ဒီမိကုံနဲ့ပတ်သက်လို့အမြင်သုံးသပ်ချက်နောက်တစ်ခါဒီမိကုံရဲ့တက်ရောက်မှုနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးပါဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဖို့ပုဂ္ဂိုလ်နှစ်ဦးကိုပင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတစ်ခုကတော့ဒီသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တစ်ခုကတော့မတ်သိန်နီထွန်းမတ်သိန်နီဦးပါ။မတ်သိန်နီဦးကတော့ Free Thinkers Technical Support Group ကပါ။ဘာမှလို့တော့ဘယ်လိုပြောလဲဘယ်လိုဘာသာပြန်လဲတော့မသိပါဘူး။နောက်တစ်ခုကကျွန်တော်ဖြစ်ဆွပြီးတော့ဆွေးနွေးပြီးဖို့ကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်။မန်လေးမြို့ကသတင်းစာဆရာဆိုင်ဆရာမင်းထက်ညင်းကြမှာသူတို့သုံးလုံးလေးလိုက်ပေါ်ရောက်နေပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးကိုစီသူအောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုစီသူအောင်မြင့်ကြားပါလား
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့။ခုနကျွန်တော်ပြောသွားလို့ပါဒေါန်ဆန်းစုကြည်မိကွန်းကိုအထူးဖြစ်ပြည်တွင်းပေါ့နော်။ပြည်ပကလည်းဒေါန်ဆန်းစုကြည်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့မပြောထားဘူးဒါပထမဆုံးချင်းပြောမှဆိုလို့အကုန်လုံးကစောင့်ကြည့်နေကြပါတယ်။အဲ့တော့အားလုံးမျှော်လင့်နေကြသလိုအဖြစ်တစုံတရာပြည်တွင်းမှာပဲဖြစ်စေပြည်ပမှာပဲဖြစ်စေရနိုင်တဲ့မိကွန်းလို့ပြောနိုင်ပါလားခင်ဗျာ။အ
ဲနိုင်ငံတကာကတော့အထူးကိုမျှော်လင့်တာပေါ့နော်။အဲ့ဒီကုလသမဂ္ဂဆွေတွေ့မှုချုပ်အန်တိုနီယိုအဲဂူဒါရက်ဆိုရင်လည်းသူကပြောထားတာရှိတယ်။ဒါနောက်ဆုံးပြင်ရေးပါညာဒီတော့မှအရေးကြီးတာကကျွန်တော်ထင်တယ်သူ့ရဲ့ message ကနိုင်ငံတကာကိုပြောတယ်။နိုင်ငံတကာထဲမှာတော့မှကုလသမဂ္ဂလူမျိုးရေးကောင်စီကိုပို့ပြီးတော့မှဥတည်တယ်လို့ကျွန်တော်ထင်တယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအချက်၃ချက်ကျွန်တော်တွေ့ရတယ်။အချက်၃ချက်ကတော့ပထမတစ်ချက်ကအဲ့ဒီစစ်ဆင်ရေးတွေပေါ့နော်။ဒါကတော့သူတို့နိုင်ငံတကာသူတို့ဘက်ကတုံးတာကတော့ဒီဝင်ကြတွေကိုဟိုအကျန်းဖက်နေတဲ့ဟာတွေပါကြီးရပ်တန့်ပြီးဖို့ပါ냐ဆိုတာတစ်ချက်။ဒုတိယတစ်ချက်ကကျတော့အခုလိုဒုက္ခတွေကြီးဖြစ်သွားပြီးတစ်ဖက်ကိုဆက်ပြီးသွားပြီးဒါတွေကိုပြန်လက်ခံဖို့ပြီးတော့အကူအညီတွေကိုလည်းအဲ့ဒါပေးဖို့ပြုဖို့အဲ့ဒါတစ်ချက်ဒုတိယတစ်ချက်တတိယတစ်ချက်ကတော့ကိုဖီအန်နာအစီအစဉ်မှာပါတဲ့အချက်တွေအကောင့်တွေပေါ်ဖို့ဆိုပြီးတော့မှအဲ့ဒီ၃ချက်ကျွန်တော်နားလေတယ်။အတခြားဟာတွေလည်းပါပါပေါ့လေ။အဓိကအဲ့ဒီ၃ချက်လို့နားလေတယ်။ဆိုတော့ဒီနေ့တော့ဟောဆန်းစုကြည်ရဲ့မိခွန်းနဲ့မှာဆိုရင်အဲ့ဒီ၃ချက်နဲ့ပတ်သက်လို့အဲ့ဒါတွေကိုသူပြန်ပြီးတော့မှဖြေရှင်းသွားတာ။အဲ့တော့ကျွန်တော်ကစစ်စင်ရေးနဲ့ပတ်သက်လို့ဆိုရင်လည်းစစ်စင်ရေးကဒါပြီးဆုံးသွားပြီအစစ်စင်ရေးပြီးသွားပြီပေါ့နော်ဆိုလိုတာရက်ဆိုင်လိုက်ပြီဆိုတဲ့ဥစ္စာကိုတစ်ခုတည်းအကြောင်းပြန်တယ်။အဲ့တော့ဒုတိယတစ်ခုကတော့ဒီဒုက္ခတွေပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်လို့လည်းအချိန်ကြီးပေါ့နော်ဒါတို့ကအမေရိကန်အချိန်ချင်းဖြစ်နေတယ်ဒါဒီကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူကြတဲ့1993သဘောတူညီချက်နဲ့ပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့မှသူပြောတယ်။ပြီးတော့မှအကူအညီပေးရေးဆိုရင်လည်းဒါ ICRC နဲ့ဆိုရင်ဒါညှိနှိုင်းတာပြီးပြောဆိုတာပြီးအဲ့ဒါတွေကအဝင်ဝင်ပြုမယ်ဆိုတဲ့ဥစ္စာကိုသူတို့ပါဖြည့်ပြီးတယ်။နောက်တတိယတစ်ခုကတော့ကိုဖီအန်နဲ့အချင်းခံစားနဲ့ပတ်သက်လို့အမြဲတမ်းကောင်းချင်ပေါ်လို့ရတဲ့ဟာတွေအကောင့်တွေပေါ်သွားမယ်။ရည်ရှိဟာတွေကတော့နောက်ရည်ရှိလုပ်သွားမယ်ဆိုတော့အဲ့ဒါလို့သူကနေပြီးတော့ဖြည့်ရှင်းလိုက်တယ်။ဖြည့်ရှင်းလိုက်တဲ့ခါကျတော့အခုနိုင်ငံတကာမှာဒီတန်နေကြဥပ္ပစာပေါ့နော်။ကြားကျင်နေကြသလိုပေါ့။နိုင်ငံကကြားကျင်တာနှစ်ခုပေါ့။တစ်ခုကတော့တတ်မလို့ပုဂ္ဂိုလ်နှဲ့ပြီးတော့မှဟိုပြစ်တင်မှုတွေပြောဖို့နောက်ဒုတိယတစ်ခုကတော့ဒီသူတို့အခေါ်ရင်းကြပေါ့နော်ဒါမွတ်စလင်တွေကိုဆက်ပြီးသွားတဲ့ကိစ္စတွေကိုစာနာပါတယ်ပါညာဒီလိုဟာမျိုးကတော့ကြားမှာတော့မဟုတ်ဘူးဒါပေမဲ့လည်းကျွန်တော်နားလေတော့ကတော့နိုင်ငံကောင်းဆုံးတော်တော်များများသူတို့နားလေတယ်ဒေါက်ဆာစစ်ကြီးကိုရက်တိပေးရမယ်ဒေါက်ဆာစစ်ကြီးကဒီဟာကိုအကောင်းဆုံးပြအောင်လုပ်မယ်ဆိုတော့အဲ့ဒီလိုအတိုင်းဝိုင်းတွေအတွက်ကြတော့ဒီဟာကသူ့ရဲ့ message ပေါ့နော်သူပေးလိုက်တဲ့ဟာကတော့အကောင်းမွန်တဲ့အဖြစ်ဖြစ်လိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်မိကျင်တာကဒီအဓိကကုလသမဂ္ဂမှာလဲ OIC ပါဝင်မွတ်စလင်နိုင်ငံတော်များများကမြန်မာနိုင်ငံကိုဖိအားပေးနေကြတယ်အဲ့တော့ဒီအချိန်ဒီမှာမွတ်စလင်နိုင်ငံတွေဘက်ကကိုချိန်နှက်လောက်စီရအဖြစ်တစုံတရာပေးနိုင်ပါလားခင်ဗျအ
ဲ့အဲ့ဒါမပေးနိုင်ဘူးမပေးနိုင်ဘူးဆိုတာကဟိုအချက်လက်တွေကအများကြီးပဲအခုသူပြောသွားတဲ့အထဲမှာဆိုရင်ဒုက္ခတွေတွေကိုဟိုပြန်ပြီးတော့လက်ခံမယ်အဲ့ဒီအတွက်လုံခြုံရေးနဲ့ဒါထောက်ပံ့ရေးတွေဓာတ်ဒီအတွက်ပေါ့နော်ဒါဒီမပူပါနဲ့ဆိုပြီးတော့ဒီတော့ဘယ်သူပြောနိုင်လဲဘယ်လိုပုံစံနဲ့လက်ခံမလဲဆိုတာဒါဒီမပြောနိုင်ဘူးအဲ့ဒါတွေကလက်တွေ့တကယ်လှုပ်လာတဲ့ခါကြတော့မှဘယ်လိုဖြစ်မလဲဆိုတာသိရမှာအဲပြီးတော့မှနောက်ဒီလူတွေကိုနိုင်ငံတကာကပြောတဲ့ဒီမှာဒါလူခွင့်ရေးပေးဘူးလူခွင့်ရေးပေးဖို့ဆိုတဲ့ဒီမှာဟိုနိုင်ငံသားလို့ဖြစ်တော့မှပဲအဲသူကသွားခွင့်လာခွင့်လို့ပေါ့ဒါတွေကရှိမှာလေအဲ့တော့အခုလောကျေဒေါ်ဆာစစ်ကြီးပြောတဲ့ဒီမှာစူဖီယာနာစီဆာဇာမှာပါတဲ့1982နိုင်ငံသားဥပဒေကို review ပြန်လုပ်ဖို့ပါဘူးကိစ္စတွေမပါဘူးဒီဥစ္စာနဲ့ပဲသူကစီစစ်မယ်စီစစ်ပြီးတော့မှသူအဲ့မှာတခုပြောတာကတော့ဒီမျိုးစင်အတိုင်းဝိုင်းကလည်းအမှန်တကယ်မှုမရှိသေးရပါဘူးဒီလိုမျိုးဥပဒေရစီစစ်တာကိုဟိုခိုင်ယူပြင်ပါတယ်ဆိုတဲ့သကလုံးမျိုးတော့သူသုံးတယ်ဒါပေမဲ့အဲ့ဒါကြီးကကိုရတော်ကပြောသလိုပေါ့ဒီမွတ်စလင်ကဘာကြီးကကြားကျင်နေတဲ့ဟာသူတို့ဒီအတွက်ကိုတော့လုံလောက်တဲ့အဖြေတော့ကျင်းတဲ့နောက်တဲ့အဖြေကတော့ဖြစ်မှာတော့မဟုတ်ပါဘူးအဲ့ဒီအဖြေတွေကတော့ ဆက်ပြီးရှိဦးမှာပါပဲ
ဟုတ်ကဲ့ကိုစီသူအောင်မြင့်လေးလိုက်ပေါ်မှာခဏနေပြီးတော့ခင်ဗျာကျွန်တော်မတ်တင်နီကိုဖိတ်ခေါ်ကြပါတယ်မတ်တင်နီက Free Thinkers Technical Support Group ကပါမတ်တင်နီဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ရှိပါပါ
မတ်တင်နီကခုနကဒေါ်ဆန်းစုကြည်မိကုံးကိုမတ်တင်နီဦးလည်းစောင့်ကြည့်ပြီးတော့နားထောင်နေဆိုတော့မတ်တင်နီဦးအမြင်ပေါ့မတ်တင်နီရဲ့အမြင်အထူးသဖြင့်ပြည်တွင်းပြည်ပကလူလာနေတဲ့ချက်တွေကိုဒေါ်ဆန်းစုကြည်ကတကယ်ပဲထိထိရောက်ဖြည့်ဆင်းပြီးပြောသွားနိုင်ပါလားဘလို့အမြင်ရှိပါလဲခင
်ဗျဟုတ်ကဲ့ဟုတ်ပြည်ရင်းကျမတို့ပြည်ရင်းကလည်းငင်းငင်းရေးကိုလူလာတဲ့သူတွေအထူးသဖြင့်ဒေသထဲမှာရှိနေတဲ့ရခိုင်ပြည်နယ်ဒေသထဲမှာရှိတဲ့တိုင်းရင်းသားလူမျိုးအစုံပေါ့နော်ရခိုင်ဒီလိုခမီးဆက်ကျမတို့ဒီလိုဟင်းချစားတဲ့ဒီတိုင်းရင်းသားပြည်သူအားလုံးရဲ့ငင်းငင်းရေးကိုအာမခံနိုင်တဲ့ဖြည့်ဆင်းမှုတစ်ခုတစ်ခုရမယ်လို့မျှော်လင့်ခဲ့တော်လေအဲ့ဒီအခြေမပြီးပွားနိုင်တာကိုသိရပါတယ်။ဒါကြောင့်ငါထဲမှာလည်းဒီသူ့ရဲ့မိခွန်းကဒီဟိုအရှိနောက်ညွတ်မှုမှာဒီအားနည်းတယ်ပေါ့နော်။သူကတော့ဒီဟိုဒီစကလုံးတွေကိုစမ်းသပ်ဖြစ်ဖြစ်စကလုံးတွေကိုရှောင်ပြီးကြောသွားတာသိရပါတယ်။မျိုးဟိုဆိုတဲ့စကလုံး၊ဘင်္ဂလီဆိုတဲ့စကလုံးတွေကိုရှောင်ပြောပြီးတော့မွတ်စလင် community ကိုဒီတုံးဆဲသွားတယ်ပေါ့နော်။အဲ့ဒီခါမှာကျမတို့ကမိခွန်းထွက်လာတာကဒီဒေသထဲမှာရှိတဲ့ဒီတိုင်းကအစ္စလာမ်မဟုတ်ဘူးပေါ့နော်။ဘာလို့မဟုတ်ဘူးလဲခါကြတော့ဟိုဒေသပြည်တစ်ခါကခုနကဟိုအကျန်းထက်မှုအတွင်းကနေပြီးတော့နောက်ထပ်ဘာသာရေးအပြင်တစ်ခုဘာသာနှစ်ခုကြားရဲ့လက္ခဏာလို့ဆွဆဲလိုက်တဲ့လူမျိုးပေါ့နော်။ရှိတစ်ခုဖြစ်သွားတယ်လို့ကျမတို့ခံစားလိုက်မိကြတယ်။ပြီးရဲ့စကလုံးပေါ်မှာပေါ့နော်။ဒီတိုင်းနဲ့အဲ့ဒါဆိုရင်အစ္စလာမ်နဲ့ဖြစ်တဲ့လက္ခဏာဆိုရင်ခုနကမျိုးတို့ခမီးတို့အဲ့တို့သမားကြီးတို့ဒီလိုရကြတော့ဘာကြောင့်ခံရတာလဲဆိုတော့ဟိုမိဘတွေလည်းထပ်ထွက်လာကြရှိတယ်ပေါ့နော်ဆိုတော့ဟိုကျွန်တော်တို့အဲ့ပေါ်မှာနောက်ထပ်နောက်တစ်ခါအဲ့အစ္စလာမ်နဲ့ဖြစ်ပါလေလို့ဟိုပြောတဲ့အတိတ်ရဲ့အဆုံးနှုံးမျိုးဟာအဲ့အတွက်အဲ့ရခိုင်ဒေသမဟုတ်တော့အခြားဒေသမှာရှိတဲ့အစ္စလာမ်ရဲ့ဘာသာဝင်တွေအတွက်လည်းဟိုနောက်ထပ်နောက်ဆက်တဲ့စိတ်ပူစရာဘာတွေများဖြစ်လာနိုင်ပြီးရှိတယ်လေဆိုရဲဆိုတဲ့ကြည့်လေကျွန်တော်တို့မှာပူရှိလာပါတယ်လူငယ်ရဲ့တပအတင်းကဆိုရင်ဒီကရင်ပြည်နယ်မှာဆိုရင်ဒီတရင်ပြည်နယ်ဒေသအတင်းမှာရှိတဲ့အစ္စလာမ်ဘာသာဝင်တွေဟာအခြားနေရာတစ်ခုခုအခြားမြို့တစ်ခုခုသွားပြီးဟိုရဲဌာနကိုအကြောင်းကြားရမယ်လို့အုပ်ချုပ်ရေးဌာနကိုအကြောင်းကြားရမယ်လို့ဆိုတဲ့ဒီဒေသရင်းစီမံခန့်ခွဲမှုအမိန့်ကိုထွက်ထားတဲ့အခြေအနေတွေအရလည်းရှိတော့ဒီဒေါအောင်ဆန်းစုကြည်သုံးနှုံးသွားတဲ့ဒီအစ္စလာမ်ဒီလိုမျိုးဖြစ်တယ်ဆိုတဲ့ဝဟာရပေါ်မှာကျွန်တော်တို့ဆိုရင်နောက်ထပ်ဆိုရင်ဒီအဖြစ်ထပ်ပေါ်လာပါတော့
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာ
နောက်တစ်ခါ
ဟုတ်ကဲ့ပြောပါဦးဟု
တ်ဟုတ်နောက်တစ်ခါဟိုဒေါက်တာဆီကြီးကပြောပါတယ်ဒီဟိုဒီပြည်ရင်းမှာနှင်းချက်သွားပြီးအချိန်ကြီးတစ်ခုကိုထိချုပ်ဆိုင်သွားပြီးနှင်းချက်သွားပြီးလို့ပြောပါတယ်ဒီနှင်းသွားပြီးပေါ့နော်ဆိုတဲ့အချိန်မှာလည်းပဲအဲငါးရက်မိနောက်ပိုင်းမှာဘာတိုက်ပွဲမှမရှိတော့ဘူးလို့ဟိုပြောသွားပါတယ်ဒါနဲ့အဲ့ဒီခါမှာကျွန်တော်တို့ဒီဟိုနိုင်ငံတော်အတိုင်းအမြန်ရုံး page ပေါ့နော်တင်ဌာနခု information committee ကထုတ်ပြန်တဲ့သတင်းတွေနဲ့လည်းနှိုင်းယှဉ်ကြည့်နေဆိုရင်တော့ငါးရက်မိအထိမှာပြင်ညာထားလိုက်တယ်သူတို့ page ကနေပြင်ညာတဲ့တိုက်ပွဲအကြီးအကျယ်က68ခုရှိတယ်၆ရက်မိမှာထပ်ပြီးတော့တိုက်ပွဲအသေးငယ်ဆက်ဖြစ်ပါတယ်ပြောရဲ၁၇ရက်မိမှာထပ်ပြီးတော့ပြင်ညာတဲ့သတင်းမှာကြတော့တိုက်ပွဲအကြီးအကျယ်63ခုဖြစ်တယ်ပေဆုံးတဲ့ဥယျာဉ်တွေလည်းမမြင်ဘူးပေါ့နော်ဆိုတော့သူကတတိယကိုမြင်းပြီးဒေတာအရင်းချင်းတင်ပြသွားပြီဆိုတာကိုဟိုတတိယရဲ့အချက်လက်ပေါ်မှာဆိုစီတယ်လေဆိုတော့ခါစားလေကျမတို့မှာဟိုခိုင်ခိုင်မာမာမရှိဘူးလို့မြင်ရတာပေါ့နော်တတိယဟိုခိုင်မာမှုနဲ့ထောက်ထားမှာလေကျမတို့ဒီနေ့ပိုစိတ်ပူလာမိတာလေဘာလို့ပြီးခဲ့တဲ့ဒီလောက်မှအဖြစ်ဆိုပဲဒီဟိုဒီမြန်မာနိုင်ငံတစ်ချိန်ပြင်းရသည်ရဲ့အဲ့ဒီကြည့်စီးတွေကိုဖြည့်ဆည်းလိုက်တာတွေပါအချိလေးဒီကလေးကမင်းတက်ကြုံနေရသေးတယ်ဒါနဲ့သူကတော့ငါးရက်နေနောက်ပိုင်းပြင်းသွားပြီလို့ဟိုကြောလိုက်တဲ့အပေါ်မှာအချိဒီကကိုရက်ရှိချိန်နဲ့ခွာထားနေတဲ့ဟာလေးကိုကျွန်တော်တတိပြုလို့ပြပါရစေ
ကျွန်တော်တစ်ချက်မတ်တင်ကြီးကိုတစ်ချက်မေးချင်ပါတယ်ဒေါ်ဆန်းစုကြည်ကအရင်တုန်းကသူရက်တိလှူရှားခဲ့တဲ့ဟာကလူခွင့်ကြီး icon အနေနဲ့ကဘာအသိမှတ်ပြပါတယ်အခုနောက်မြန်မာကြီးပြဿနာရခိုင်ပြဿနာကိုဖြစ်လာတော့လုံခြုံရေးနဲ့လူခွင့်ကြီးကချင်းဒီကတော်လေးအားပြိုင်အားပြိုင်နေနေသားမျိုးမှာကျွန်တော်တွေ့နေရတယ်အဲ့တော့သူ့ရဲ့ဒီမေကုံးကြီးကြီးအဖြစ်သူဘယ်ဘက်မှာသူရက်ပြီးတော့ပြောတယ်လို့ယူဆပါလားခင်ဗျလုံချုံကြီးနဲ့လူခွင်ကြီးမှာ
ဟုတ်သူလုံချုံကြီးတက်ကနေရက်ပြောပြီးတော့ပြောနေရတဲ့နေရာမှာလူခွင်ကြီးဆန်နှုံးနေတာသူသူတောက်လျှောက်မှာလူခွင်ကြီးနဲ့ပတ်သက်တဲ့ဖြည့်ရှင်းမှုတွေလူခွင်ကြီးနဲ့ပတ်သက်တဲ့စာနာထောက်ထားမှုတွေအစီအမံတွေများဒီအစိုးရအဖွဲ့စောက်ဖွဲ့ကြရပါတော့နော်ဒီခါမှတကယ်ပြောခဲ့လို့ရှိဒီရခိုင်ဒေတာရေးမှာဖြစ်ပါတော့တကယ်တော့ဒီကျမတို့ဒီ minority တွေရဲ့ဟိုအလူငယ်စုအုပ်စုတွေရဲ့ခွင့်ရေးဆိုင်ရာတက်တနာတွေရပါမှာကနေညာလုံးမှာဖြစ်နေတာပေါ့နော်တချင်းစစ်ပွဲစံပြင်းနဲ့စစ်ပွဲစတဲ့ခွင့်နေမှာလေတဲ့ဟိုစစ်ပွဲနေစစ်ပွဲအဖြစ်ထက်ရစဲခြင်းနဲ့ ဟိုလုံခြုံရေးလို့ပဲတောက်လျှောက်ပြောတယ်လူပြည်ဆိုင်ရာတွေကိုတောက်လျှောက်မပြောခဲ့တာဘူးရှင
်ဟုတ်ကဲ့ခင်ဗျအဲ
့မှာလက်တီချက်မရှိဘူးလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုစီသူအောင်မြစ်ကောင်မတ်တင်နေဦးကောင်ခဏလေးလိုက်ပါမှနေပြပါဦးခင်ဗျကျွန်တော်မန်လေးမြို့ကသတင်းစာစရာကိုမင်းထက်ညီညာဖိတ်ခေါ်ချင်ပါတယ်ကိုမင်းထက်ညီညာကလည်းမန်လေးကနေပြီးတော့ဒေါ်စန်းစုကြည်ရဲ့မိန်းကုံးကိုစောင့်ကြည့်လို့သိရပါတယ်ခင်ဗျအဲ့တော့မန်လေးဘက်ကလူထုရဲ့တုံ့ပြန်မှုကိုမင်းထက်ညီညာရဲ့အမြင်ဒေါ်စန်းစုကြည်ရဲ့မိန်းကုံးအပေါ်မှာပေါ့ဘယ်လိုများရှိပါလဲခင်ဗျ
အလုံးအလည်းညှော်လင့်နေကြတာပါ။ဒါဆိုတော့ကိုယ်နိုင်ငံရဲ့ခေါင်းဆောင်နောက်ဒီဒီမိုကရေစီဆိုတဲ့ပေါ်တော့အောင်အလုံးအလည်းပြောမှာအဘိုးအားထားတဲ့ခေါင်းဆောင်ချုပ်ကိုသာသွားတယ်ပြောဝိုင်းဝန်းပြောမှာခေါင်းဆောင်တို့စစ်မှတ်ပြီးပြောမှာအဲ့ဒါလက်ရှိနိုင်ငံရဲ့ပုံရိပ်တွေကြာသိကျွန်တော်နိုင်ငံရဲ့စက်တီးတွေပြစ်ဆက်သွားပြမယ်အနေထားမျိုးမှာဒါပြီးဒီတော်တန်းစစ်ကြီးရဲ့နေဝန်ဟာဒီပေါ်မှာအများကြီးတောင်းမှုနိုင်တယ်ဒါမှမဟုတ်ဒီပေါ်မှာအစီအစဉ်တက်ဆက်မယ်ဆိုတဲ့ဒီညှော်လင့်ချက်နဲ့ကျွန်တော်တို့ကအားလုံးပဲဒီနေ့နဲ့ဆိုရင်လည်းအလိုက်CRDB နောက်တော့ကျွန်တော်မန္တလေးမှာမလို့ရမှန်တွဲမှာလည်းဒါလူကြီးတွေနဲ့လာရောအားပေးကြတာပေါ့အဓိကတော့တပ်ပြည်နဲ့ဒီတရားရည်ရည်ကြမယ်ဒါဟာခုနဆိုသလိုကိုယ်နိုင်ငံရဲ့ညီညာရေးကိုယ်နိုင်ငံရဲ့ဒီမိုကရေစီပြည်ရင်းရဲ့အလားဒီအန်တားတွေကိုကြော်လာကြမယ်ဆိုတဲ့စိတ်နဲ့ပဲပေါ့လေဒါမိန်းကောင်ကဘယ်လိုပြောမယ်ဆိုတာလည်းကျွန်မသိရဘူးနောက်မိန်းကောင်ကလည်းအင်္ဂလိပ်လိုပြောတဲ့အတွက်အားလုံးလည်းတချင်းအလားဒီလုံးဒီပါတီနားလည်နိုင်စွာမရှိဘူးလေဒီပေါ်မှာလားအဲဒီရေးချင်းပေါ်မှာအဲနိုင်ငံတော်နိုင်ငံပုဂ္ဂိုလ်လူလုံးတော်တန်ကြီးကြီးကတုံ့ပြန်နေပဲနဲ့လူအပ်တဲ့အတိုင်းတာတစ်ခုအနေနဲ့ဒီကြီးဆောင်သွားမယ်ဆိုတော့ကတိကိုပြမယ်ဆိုတော့အားလုံးကလည်းယုံကြည်ကြတဲ့အတိုင်းနဲ့ဒီနေ့ဒီပြီးရောက်ရှိတာကြတာပါပြီ။အားရရှိနေကြတယ်လို့ပဲကျွန်တော်အဲ့လိုပဲမြင်
။ဟုတ်ကဲ့မန်းလေးဘက်မှာတော့ထူးခြားခြားဒေါ်စန်းစုကြည်မေကုံးမပြောခင်မှာတချို့ဒီဆရာတော်ဦးရဲ့သူအပါအဝင်အမျိုးသားကြီးအင်အားစုတွေကဆန္ဒပြဖို့အတွက်သူတို့ပြင်ဆင်ကြတာရှိရဲ့ဒါပိတ်ခါရတယ်ပေါ့နော်။အဲ့တော့ဒီအဖွဲ့တွေကတော့လာရောက်ပူးပေါင်းတာရှိလားသူတို့ရဲ့တုံ့ပြန်ချက်ကိုဘယ်လိုများကြားပါလဲခင်ဗျ။
ကျွန်တော်လည်းဒီကနသွားတယ်ဒီရောက်တော့အားလုံးဒီအဲဒီဒီတော့ဘယ်လိုစုစုနဲ့ပြောရတာသူကတော့အဲ့လိုတုံ့ပြန်တာတော့မဟုတ်ဘူးကျွဲပြားတဲ့ပုံစံနဲ့အဲဒီဟာမျိုးမရှိပါဘူးတော်တော်ဆရာတော်ဦးတဲ့သူကတော့သူဒီသေဆုံးသမက်လာဒီပေါ်မှာတော့အဲဒီကြီးတာသားရည်ရှိရည်တော့ရှိရပါလိမ့်ဒါရင်လည်းဒါတိဆောင်လက်ချက်ပြီးဖြစ်နိုင်ပါလိမ့်အဓိကတော့ဒီနေ့မှာလူစုလူဝေးနဲ့ဒီလိုအလားဒီမိန်ကွန်းဆိုလာရောက်လာစီရတဲ့အချိန်မှာတစ်ခါကလည်းဒီကြေကျက်ကောင်းနေပဲဖြစ်ပြီးဖြစ်ပြီးဒီလိုဒီဆန္ဒပြပြောမှာအဲဒီဘက်ကလောက်ချားမှုတွေကလည်းဒါတိုက်ဆိုင်တဲ့ကမှလူလူကြီးကအဲဒီဘယ်လိုလားဘူးခင်လို့ဒါတိုက်တဲ့အကျိုးအဖွဲ့ကဒါကိုတားမြစ်လိုက်တာလို့ပဲကျွန်တော်တို့နားလည်ပါတယ်။အဲဒီဘက်ကတော့သူကြေကြေပြန်ပြီးစုံပြန်တယ်တော့အဲဒီကွဲမှာတော့ဘာမှမတွေ့ကြဘူး
။ဟုတ်ကဲ့ကိုမင်းထန်ညီနဲ့လီလိုက်ပါမှာခဏဒီလိုပါကျွန်တော်သရရှင်နေလှည့်ပေးချင်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးကိုလောက်မောင်အမေရိကန်ပြည်အောင်စုကပါကိုလောက်မောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။အတူတူတူပေါ့
။ဟုတ်ကဲ့ပါဗျာ။ကျွန်တော်တို့မမေ့သင့်တဲ့အချက်ချက်ကတော့တောင်အောင်ဆန်းစုကြည်ကစစ်တပ်နဲ့အတူအနာခွဲဝေးပြီးအုတ်ချုပ်နေရတယ်လွတ်လပ်လပ်မရှိဘူး2008နဲ့နေရတယ်ဆိုတာလေမမေ့စေချင်ပါဘူးနောက်တစ်ခုကဒေါ်ဆန်းစုကြည်ကလူခွေမပြောသလိုအကြမ်းဖက်ပြီးတော့ရွာဟလာရွာ30ကျော်ကိုဟိုတကြိမ်နဲ့တိုက်ခတ်တယ်ဆိုတာလေမပြောခဲ့ပါဘူးဗျအဲကျွန်တော်အခုပြောနိုင်တာတခုကတော့အခုဟို၄သိန်းကဘာလို့ဖက်ပြွားလဲဆိုရင်အခုမနေ့တနေ့ကပဲကြီးနေရတယ်ဗျာဟိုတသိန်း900ကိုလက်ခံမယ်လို့စော်ဒီကနေကြီးနေရတယ်၄နှစ်တည်းလက်ခံမယ်ဆိုတာအဲ့ဒါဆိုရင်ဟိုခုပြောနေရတဲ့လူတွေသဘောပေါက်မှာကျွန်တော်တို့မြို့မှာဆိုရင်လည်းကျွန်တော်တို့ဒီရောက်လာတဲ့ပင်ကားလေးတွေမနေ့တည်းကပဲမလေးရှားရောက်လာတဲ့ပင်ကားလေးတွေအများကြီးရှိပါတယ်နိုင်ငံတကာလက်ခံပါလိမ့်မယ်ဒေါ်လာကောင်းစုကြည်ရဲ့မိကွန်းရအိုဒီလူသားချင်းစာနာပြီးတော့လက်ခံမယ်လို့ကျွန်တော်ကယုံကြည်ပါတယ
်ဟုတ်ကဲ့ဒေါ်ဆတ်စုကြည်ရဲ့မိကွန်းကိုကိုလှမောင်နေရဲ့အမြင်ပေါ့ချိန်တ်ဆရာရှိပါလား
အော်ကျွန်တော်တို့ဗျာကျွန်တော်တို့ခေါင်းဆောင်မယ်မချိန်တ်လို့ပဲရမယ်ကျွန်တော်တို့လိုချင်တာတော့ချက်ချင်းကျွန်တော်ဆိုတာပြောသလိုပေါ့ကျွန်တော်တို့မင်းနေတချို့တွေကမင်းနေကြတယ်ဗျာစစ်တပ်နဲ့ကျွန်တော်တို့ခွဲဝေးအုပ်ချုပ်နေရတာဆိုမိနေကြတယ်ကျွန်တော်တို့ကျင်းတတ်တာပေါ့
ဟုတ်ကဲ့ခင်ဗျကုလားမောင်ကျေးဇူးပါနောက်ထပ်သရရှင်တူဖိတ်ခေါ်ကြပါလေကိုနေဦးလင်းကိုနေဦးလင်းရဲ့အမြင်ဆွေးနွေးမေးမြန်းလို့ရပါတယ်အ
ဲကျွန်တော်အမြင်ကတော့ဒေါ်ဆန်းစုကြည်ကရူကော့ဆိုဒါတိုင်းမပြတော့လဲပဲတန်တမန်နေရောရူကော့ရှိတယ်ဆိုတာတော့ point တော့လုတ်ပေးတဲ့သဘောပါပဲနံပါတ်1ကတော့ဗျာရိုဟင်ဂျာဆိုတာမရှိဘူးလို့သူမပြောတော့လဲပဲမရှိဘူးလို့သူလက်ခံတယ်ဆိုတဲ့သဘောမျိုးပြောတဲ့သဘောပါပဲ။ဘာလို့လဲဆိုတော့နာမည်ထည့်မတော်ဘူး။ဒီရိုဟင်ဂျာဆိုတဲ့စကလုံးကိုသုံးပြီးတော့ဝါဝိုက်လဲ။ Human trafficking လုပ်နေတယ်ဆိုတာကိုကျွန်တော်အနေနဲ့အဲ့ဒါလွန်ခဲ့တဲ့4 5 6နှစ်လောက်တည်းကသိပါပဲဗျာ။မလေးရှားမှနေတော့ပိုသိတယ်လို့လည်းပြောပေးရစီ။ဘာလို့လဲဆိုတော့ UNHCR ဒီမှာဖွင့်ထားတဲ့အတွက်ချင်းပြောလို့ရှိရင်ဗမာပြည်ကိုဖြတ်ပြီးတော့ထိုင်းကိုဖြတ်ပြီးတော့ဒီ UNHCR အနေနဲ့ဝင်ရင်တို့လာခြင်းနဲ့လူရဲနိုင်ငံသားသွားခြင်းတို့ရောက်ခြင်းနဲ့လူရဲအဲ့ဒီလူဒီပေါ်မှာလှုပ်ရှားခြင်းနဲ့လူဒီရဲစုပြီးတော့အားလုံးပေါင်းလိုက်တဲ့အခါမှာမီဒီယာနဲ့အပေါင်းပြီးတဲ့အခါကျတော့ဒီနေ့ ကျွန်တော်တို့တိုင်းပြည်ဟာထောင်ချောက်တဲ့ကျသွားတာပါဒါဟုတ်တော့အောင်ဆန်းကျူပြည်ပြန်ပူးလုပ်တဲ့သဘောလိုပဲကျွန်တော်ကမြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာသူပြောသွားတဲ့မေကွန်းနဲ့ပတ်သက်လို့ရောကိုနေဦးလင်းဂျင်းနဲ့အာရမှုရှိပါလားတူးချင်းနေပေါ့
ကျွန်တော်ကတွင်းဝင်လင်းလင်းပြောရရင်သူ့ flow က strategic plan လို့ခေါ်မှာပေါ့နော်ကျွန်တော်တို့ရှူတော့ညာဆိုလို့ရှိရင်သူ့ဟာဒီနေ့နောက်ဆုံးအခြေအနေမှာအမှန်ကန်ဆုံးကိုတုံးတက်ပြီးတော့ဆွဲခေါ်သွားတဲ့သဘောပါလေအဲ့ဒါကိုနောက်က implement လုပ်နိုင်လို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ဟာအရင်တုန်းကရှိခဲ့တဲ့ခေတ်ဆက်ဆက်ကပြဿနာကိုဖြေရှင်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာ
ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ပြီးအလှည့်ပေးကြပါတယ်ကိုစီစူအောင်မြင့်ကျွန်တော်ဖိတ်ခေါ်ကြပါတယ်ခုနကကိုစီစူအောင်မြင့်ဆွေးနွေးသွားတဲ့ဒီကုလသမဂ္ဂရဲ့လုံညွေးကောင်စီကပြောရဆိုတဲ့အချက်၃ချက်ပေါ်မူတည်ပြီးကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြပါတယ်အရင်ဆုံးပထမဆုံးခုနကစက်တင်ဘာ9ရက်နေ့ကစပြီးတော့တိုက်ပွဲတွေမရှိတော့ဘူးဆိုပြီးတော့ဒေါန်ဆန်းစုကြည်ပြောတယ်ခုနမတ်သိမ့်ညီဦးကတော့ထောက်ပြပါတယ်သူတို့ရဲ့ဒီ information comedy ရဲ့ထုတ်ပြန်ချက်ဒီမှာဆိုရှင်တိုက်ပွဲတွေဆက်ရှိနေတယ်လို့ဆိုပါတယ်နောက်ပြန်ဒေါန်ဆန်းစုကြည်ကလုံညွေးတက်ဖွဲ့တွေကိုစစ်တီကျင်းဝင်တဲ့အညီတိကျလောက်ဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်တွေထုတ်ပေးထားပါတယ်လို့ပြောပါတယ်ဆိုလာကလူခွင့်ချိုးဖောက်မှုတွေကိုလက်မခံဘူးမလုပ်ပါနဲ့ဆိုရဲညွှန်ကြားချက်မျိုးပေါ့တကယ်ပဲအောက်ခြေအစ်စ်မှာဒေါန်ဆန်းစုကြည်ရဲ့အခုလိုပြောဆိုတဲ့တန်ညွှန်ကြားချက်တန်တကယ်ဖြစ်နေရလားကိုစီတူအောင်မြင့်သုံးသပ်ပြပါဦး
အဲဒီဟာကတော့ဟိုကျွန်တော်အမြင်အရဆိုရင်ဒေါက်တာစကြီးပြောတာသိအထူးခြားတော့မဟုတ်ဘူးကြာဘာဖြစ်လို့လဲဆိုတော့အဲအားလုံးဟိုဗာလဲမှတ်မိကြအောင်ပဲသူနည်းနည်းပဲရှိပါသေးတယ်2016အောက်တိုဘာ9ရက်နေ့မှာအဲတက်ခတ်မှုဖြစ်တယ်အဲနေရားဆောက်ဌာနချုပ်နဲ့ရေကစမ်းဌာနချုပ်နဲ့အခြားစခန်းတစ်ခုသုံးခုပေါ့အဲဒီတက်ခတ်မှုဖြစ်တဲ့နေ့မှာဟိုပဲအဲနောက်တစ်နေ့မှာဟိုပဲဒေါက်တာစကြီးတို့ကိုယ်တိုင်ချက်ချင်းတရင်ထုတ်ပြန်လာပြီးပြီးတော့မှနောက်တစ်ခါကတမရိုဘက်ဆိုင်ရာတွေနဲ့တွေ့ဆုံလာတယ်ဗျာအကုန်လုံးလုပ်ပြီးတော့မှအဲ့ဒီမှာတမရိုကဒါစစ်စစ်လို့ရတော့မယ်ပြန်ပြီးတော့မှနေနေရတော့မယ်နေနေစွမှုရေးလို့ရတော့မယ်ဆိုတော့အဲ့တိုင်းပါခဲ့ပါတယ်အဲ့တော့2016ဒီဒီအောက်တိုဘာ9ရက်နေ့မှာအဲ့ဒါဥပဒေနဲ့အညီပေါ့နော်ဒါကိုဟိုးစားလုပ်ဖို့ဆိုပြီးတော့မှာခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းကြားတဲ့အခါကျတော့လေဟိုစစ်ဆွဲမှုတွေအဲ့လိုမျိုးပေါ့နော်ဟိုဝေဖန်မှုတွေပါတယ်ဒါလေးရှိလာတဲ့အခါကျတော့ဒါအားလုံးပြည်ပြည်ကြားတဲ့အတိုင်းပါပဲအဲဒီတမရဥပဒေပါတဲ့စုံစမ်းရေးကော်မရှင်ဆိုတာဖွဲ့ရတယ်တစ်ဖက်မှာလည်းတမလို့ကလည်းသူ့ဘာသာသူအဲ့ဒါစုံစမ်းကော်မရှင်တွေဖွဲ့ပြီးတော့မှသူစုံစမ်းရတဲ့ကိစ္စတွေပါလေရှိခဲ့တယ်။ဆိုတော့ဒေါက်တာစကြည်ပြောတဲ့ဥစ္စာကအဲသူကဒီဒီလိုဒီလိုလုပ်ဖို့ဆိုတဲ့ဥစ္စာဒါသူပြောရိုးပြောစင်လုပ်ရုံလုပ်စင်ပါပဲ။တမလို့ကိုဒီလွတ်တဲ့အခါမှာဒါဥပဒေနဲ့အညီပေါ့နော်။ဒါနိုင်ငံတကာစံညီစံညွှန်းတွေအတိုင်းပါရသူလုပ်ဖို့ဆိုလို့ပြီးတော့မှသူကတော့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာကြားတဲ့အခါကျတော့ကျွန်တော်တို့ဒါဘာမှမသိရဘူးလေ။သတင်းအချက်အလက်တွေလည်းမရဘူး။မရတော့ဆွေးဆွေးမှုတွေကတော့ရှိတာပေါ့။ဆွေးဆွေးမှုတွေရှိတယ်ဆိုတာကအဲ့ဒါဒုက္ခပြည်နေလေထွက်ပြေးသွားတဲ့အဲကုလားတော့အဲ့ဒီမူတင်အတိုင်းဝဲပေါ့နော်သူတို့ရရတော့ပြန်ပြောတာရှိတာပေါ့တမရောကပြန်လို့လုပ်တယ်ပညာလုပ်တယ်ဘာညာဆိုရအောင်အဲ့တော့သူလည်းသူ့မိခိုးတယ်မှာအဲ့ဒီခုတော့ထက်ပြောပါတယ်အပြန်လာဆွတ်ဆွတ်မှုတွေရှိတယ်တကယ်လို့ကဒီလိုမျိုးရှိခဲ့တယ်ဆိုရင်သူကလက်မခံဘူးဘယ်တော့ပဲသူပြောပါတယ်အဲ့တော့ကျွန်တော်တို့တူးကျဲနေလဲကြားတဲ့ခါကျတော့သတင်းကဟိုဆရာတယောက်နေလဲကြားတော့အချက်လက်တွေမရသေးတဲ့ခါကျတော့ဒီဟာတွေကကမေကမမပြောနိုင်ဘူးကုလားတော့ကိုယ်တိုင်ကြီးပြောတဲ့မိဘဆိုရင်ကျွန်တော်မသိနိုင်သေးဘူးလို့ပဲပြောရမှာပါ
။ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းအောင်လည်းမေးချင်ပါလေ။နောက်ချက်ကဒီဒုက္ခသည်တွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကလက်ခံမယ်ဆိုတဲ့အသုံးနှုံးမျိုးသူခုနပြောတစ်ဖက်ကတော့စီစစ်ပြီးတော့လက်ခံသွားမယ်ဆိုတဲ့အသုံးနှုံးသုံးပါလေ။ဒါပေမဲ့63ခုနှစ်ကဘင်္ဂလားဒေ့ရှ်နဲ့သဘောတူညီခဲ့တဲ့လက်ခံတဲ့ပုံစံအတိုင်းလက်ခံသွားမယ်လို့ဆိုလိုပါတယ်။ဆိုလိုတဲ့သဘောကတော့ကျွန်တော်တို့နားလည်တော့ဆိုရင်တော့နိုင်ငံသားဖြစ်သည်ဖြစ်စီမဟုတ်သည်ဖြစ်စီဖြစ်နိုင်ငံသားဖြစ်သည်ဖြစ်စီမဖြစ်သည်ဖြစ်စီဒီဒေတာအတွင်းမှာတကယ်နေထိုင်နေဆိုရအထောက်ထားရှိရင်တို့လက်ခံမယ်ဆိုရသဘောတော့တက်ရောက်နေပါတယ်အဲ့တော့အဲ့အတွက်တကယ်တမ်းစီစစ်နိုင်မှာမလားအဲ့အတွက်အထောက်ထားတွေကဟိုဘက်ဒုက္ခတွေကြီးပြနိုင်မှာမလား
အဲ့ကျွန်တော်ထင်တယ်အဲ့ဒီဥစ္စာကအရှိဒီ2016တိုက်ပွဲဖြစ်ပြီးတဲ့နောက်မှာလည်းဒီလိုပဲလက်ခံခဲ့တယ်အဲ့ဒီအနေနဲ့ပတ်သက်လို့ဒီအတွေ့အကြုံတို့ရှိထားပြီးသားပါသူရရှိထားပြီးသားဆိုတဲ့ခါကျတော့အားလုံးကျွန်တော်ထင်တယ်တို့ဟိုဟိုအချိန်ချင်းပေါ့နော်အခုဒီမောင်တော်အဲမောင်တော်ခရိုင်ရေခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်သူစီးရင်လေအလုံးပေါင်းအမျိုးအစား3မျိုးလောက်သူတို့ပြည်ထောင်တာတိကျရှိပါတယ်။ဇဝကရောတစ်ဖက်ကအုတ်ချုပ်ရောဥပမာမင်းအိမ်လေးဘယ်လိုမျိုးရှိထားလဲ၊ဒဲချီရွာမှာဘယ်လိုရှိကြလဲ။အဲပြီးတော့ဗာလူကြီးတွေဘယ်လိုရှိလဲပါလဲ။အကုန်ရှိပါတယ်။ရှိတဲ့ခါကျတော့တစ်ဖက်ကပြန်ဝင်လာမယ်ဆိုတဲ့လူတွေကိုအဲ့ဒီဥစ္စာတွေနဲ့စနစ်ကြတိုက်ဆိုင်ဆစ်ဆီးတယ်ဆိုရင်ဒါကြီးကသိအဆက်ခဲကြီးမရှိဘူး။ဘယ်သူပေါ့နော်ဒဲရွာမှာနေတယ်၊ဒဲအိမ်မှာပါနေတယ်ဆိုရင်ဒီဘက်မှာရှိပါတယ်။ဆိုတော့ဒါပေမဲ့မရှင်းလင်းတာတစ်ခုကအဒီလူတွေကိုပထမ2016ဖြစ်စေနောက်ပိုင်းမှာတော့လိုပဲအဲ့တို့ရဲ့ဥမာနေအိမ်ဒီတိုင်းနဲ့ရှိတယ်ဆိုရင်နေအိမ်ကိုသွားခွင့်ပြုမလားမပြုဘူးလားဒါကျွန်တော်တို့မသိနိုင်သေးဘူးနောက်တစ်ခုကတချို့ဆိုရင်နေအိမ်ကြီးရွာတွေမိရှုခံထားရတယ်အဲ့တော့အဲ့နေရာတွေမှာပြန်ပြီးတော့တို့နေခွင့်ရမလားမရဘူးလားဒါလည်းမသိကြဘူးနောက်တစ်ခုက အထက်ကဒီဘက်ကနေပြီးတော့မှရှေ့ပိုင်းမှာဒီနိုင်ငံတော်အတန်းငန်းဘက်ကပဲပြောထားတာကြီးရှိတယ်အဲ့ဒါနိုင်ငံတကာမီဒီယာတွေကသိမသိကြဘူးအဲ့ဒါဘာလဲဆိုတော့အဲ့ဒီမှာစခန်းခုနှစ်ခုတော့ပေါ့နော်ဒါလက်ခံရေးစခန်းအဲ့လိုပေါ့ဒီပြန့်ကျဲနေမှာလည်းဆိုင်အဲ့လိုစခန်းခုနှစ်ခုတော့အမှဖွင့်မယ်ဖွင့်ပြီးတော့လက်ခံမယ်ဆိုတဲ့သဘောမျိုးလေးကိုကျွန်တော်အရင်မျက်တွေ့နေရတဲ့ခါကျတော့ကိုယ်ကနေပြောင်းဝင်လာတဲ့လူတွေကအဲ့ဒီစခန်းတွေမှာအရင်နေရမှာလားဆိုတဲ့အကြောင်းဘာမှမသိကြဘူးအဲ့တော့ဒေါက်တာစုကြည်မခေါ်နဲ့မှာဒီတစ်ခုနှစ်ခုပဲပြောထားတယ်အဲ့ဒါဘာလဲဆိုတော့လုံလုံရေးရပါ냐ဒီအမတ်ခံတယ်နောက်ခုကထောက်ပံ့ရေးတွေရမယ်ဒီနှစ်ခုပဲဒီအမတ်ခံတယ
်ဟုတ်ကဲ့
ဒီခုလေးလေးပြန်သွားဖို့အခွင့်ပြုမယ်လို့ပါလို့ဘာမှမပါဘူးအဲ့ဒီစားတော့မရှင်းသေးဘူးလို့ပဲကျွန်တော်နားလဲပါ
ဟုတ်ကဲ့ကျွန်တော်မတ်တင်နီဦးကိုမေးချင်ပါတယ်အဓိကကိုဖီအန်နန်ရဲ့ဒီကော်မရှင်ရဲ့အကြံပြုချက်တွေပေါ့သူတို့လုံမယ်ဆိုရင်ဒေါန်ဆတ်စုကြီးကလုံမယ်ချိုးချက်တွေကိုတော့ရေးကြီးရဲ့ချက်တွေကိုဦးစားပေးပြီးတော့လုပ်သွားမယ်ဒါပေမဲ့ချိုးချက်တွေကကြာနိုင်နေဆိုတော့ဟာတကယ်တမ်းတွေ့အကောင့်ထဲပေါ်လို့ဖြစ်နိုင်ပါမလားဒီလောက်ကရခိုင်တိုင်းသားတော်များများကလည်းဒီကိုဖီအန်နန်ကော်မရှင်ကိုကန့်ကွက်နေကြတာဟုတ်မတ်တင်နီရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ကော်ဖီအနန်ကော်မရှင်ရဲ့အစီအစဉ်ခံစားမှာအတိအကျကနိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုတာအတိအကျတာပေါ့နော်ဆိုတော့နိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုရင်1982ခုနှစ်ဥပဒေကြီးကဟန်တာဖြစ်နေတာပါဒါတစ်ချက်နောက်တစ်ခါဟိုဘက်ကိုရောက်သွားတဲ့ဟာတွေကိုဒီဟိုဘက်ကိုရောက်သွားတဲ့လူတွေကိုဒီဘက်ကိုပြန်လက်ခံပေးပါလို့ပြောတဲ့အခါမှာသူတို့ကလည်းဥပဒေနဲ့အညီလက်ခံပါမယ်လို့ဟိုပြောရဲပေါ့ဒီဆိုရတဲ့ကအဲ့ဒီခါမှာဥပဒေနဲ့အညီဆိုတော့82ဥပဒေနဲ့လက်ခံမယ်ဆိုရင်ဒီလူတွေကဒီဘက်ဒီကိုတိုင်းပြည်ထဲမှာနေပြီးအခြေခံသားတော်မှအထောက်အထားမရှိနေကြရတော့သူတို့အခုပဲအထောက်အထားနဲ့ပြန်လက်ခံမှာလဲဆိုတာကလည်းနေကုန်ထုတ်เสียဖြစ်နေတာပေါ့နော်ဆိုတော့ဟို
ကျွန်တော်စက္ကန့်30လောက်ပဲချိန်ရပါတယ်ဟို
လက်ခံမယ်ဆိုတဲ့ဟာနဲ့ဒီအစီအစဉ်ခံစားကိုအောင်မြင်အောင်လုပ်မယ်ဆိုတဲ့ဟာမှာဟိုတိတိကျကျခိုင်ခိုင်မာမာဘာမှကိုအမှတ်ခံချက်မရှိနေတဲ့အနေအထားမျိုးမှာဖြစ်ပါတယ်ဆိုတော့အရေးကြီးတဲ့အချက်ကိုဦးစားပေးလို့ဒီအရေးကြီးတာလေးတော့ကြားမယ်ဆိုတော့ဘယ်လိုတိုင်းတာတတ်မှတ်တယ်လဲဆိုတာကလည်းပဲဒီဖုန်းထုတ်เสียရှိနေပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရိုက်ဒီလိုက်အစီအစဉ်ချိန်စစ်တော့လို့ပါကျွန်တော်တို့ပါဝင်ဆွေးနွေးပေးတဲ့ကိုစီစုအောင်မြတ်တိန်နီဦးကိုမင်းထက်ညင်ကြံတဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရိုက်ဒီလိုက်အစီအစဉ်ဒီမှာကျန်းနာခွင့်ပြီးပါ